မြန်မာနိုင်ငံမှာဒီမိုကရေစီရေးကူးပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာဖို့အပအဝင်နိုင်ငံတွင်းနိုင်ငံရေးပြဿနာအတွက်ရည်ရှိအဖြေရှာဖို့တွစ်ဆုံဆွေးနွေးကြဖို့လည်းဝန်ကြီးဗီဗန်ကတိုက်တွန်းပါတယ်။ဒါကိုသမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့ဖန်ဆီးထားတဲ့နိုင်ငံအချင်းသားတွေကိုအမြန်လွှတ်ပေးမှသာစတင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီဟာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝီနိုင်းနဲ့အတူမြန်မာစစ်တပ်ရဲ့စီမံခန့်ခွဲရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်အပ်ထားတဲ့ဥဝနမောင်လင်းနဲ့ဘန်ကောက်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးကတည်းကတနိုင်ငံလုံးတိုက်တန်တဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကအထက်ဖက်ဖြိုခွဲပြီးဖမ်းဆီးထိန်းသိမ်းတဲ့အထက်မှာကျန်းမာရေးလုပ်သားတွေပါနေတာအတွက်စိုးရိမ်ကြောင်း WHO ကပ္ပကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ We're also concerned about the reported arrest of health workers in Myanmar.
မြန်မာနိုင်ငံမှာကျန်းမာရေးလုပ်သားတွေကဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်စိုးရိမ်ကြောင်းနဲ့ဒီလိုဖမ်းဆီးတာဟာ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွက်တက်ရောက်မှုတွေရှိနိုင်တယ်လို့တခြားမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုပါထိခိုက်စေနိုင်တယ်လို့ပြောထားတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်အားခံတဲ့ CDM လှုပ်ရှားမှုကိုကျန်းမာရေးဝန်ထမ်းတွေကနေစတင်ခဲ့တာဖြစ်ပြီးဆရာဝန်နဲ့ဆေးဘက်ဝန်ထမ်းအများအပြားဟာဆန္ဒပြပွဲမှာထိခိုက်ဒဏ်ရာရသူတွေကိုတွားရောက်ကူညီနေကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွေအတွင်းအဖမ်းခံတဲ့ဆေးဝန်ထမ်းအများအပြားရှိနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။စစ်တပ်အာဏာမသိမ်းခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ပါစေဖို့လူစုလူဝေးမလုပ်ဖို့တားမြစ်မှုတွေချထားပေမယ့်အခုချိန်မှာတော့ဒီကာယောဂါကိုဂရုမစိုက်ဖဲလမ်းတွေပေါ်ထွက်စူဝေးဆန္ဒပြမှုတွေနေ့စဉ်ပြုလုပ်နေတာဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့မြန်မာနိုင်ငံမှာအခုချိန်ထိဒီယောဂါကူးစက်သူ 34,000 ကျော်ရှိပြီးသေဆုံးသူက 3,199 ယောက်ရှိကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာ COVID ကာကွယ်ဆေးထိုးနှံပေးသူပေါင်း 3,000 ကျော်ရှိပေမဲ့ဆေးဘက်လည်အောင်ထိုးနှံပေးသူဘယ်နှယောက်ရှိတယ်ဆိုတာမသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိန္ဒိယကလာတဲ့ AstraZeneca ဆေးထိုးနှံပေးနေတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးထိုးနှံမှုအခြေအနေကိုပြည့်ပြည့်စုံစုံမသိရဘဲဖြစ်နေတာပါ။